တနင်္လာနေ့တိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလေကြောင်းနဲ့ဘုံကျဲတိုက်ခိုက်တာတွေခက်ဆိတ်ဆိတ်ရှိလာတယ်လို့ဒေသခံတွေနဲ့တော်လိုင်းအဖွဲ့တွေကပြောပါတယ်။ဒီလေကြောင်းတိုက်ခိုက်မှုကြောင့်ဒေသခံတွေရွာလုံးကျွတ်ထွက်ပြေးနေရတယ်လို့အရသာထိခိုက်သေဆုံးတာတွေလည်းရှိတယ်လို့ပြောပါတယ်။ဒီကြောင်းပေးပို့ထားတဲ့သတင်းကိုကိုရဲမောင်ကပြောပြပါမှာပါဗျာ။
တနင်္လာနေ့တိုင်းနဲ့မှာစစ်ကောင်စီနဲ့တော်လိုင်းအဖွဲ့တွေကြားကတိုက်ပွဲပြင်းထန်နေပြီးလေကြောင်းနဲ့ဘုံကျဲတိုက်ခိုက်တာလဲဖေဗူအာရီလကတည်းကစပြီးရှိနေတာလို့ပြောပါရယ်။အခုမက်ချ်လာထဲမှာတော့ထဝယ်ခိုင်ကတိုက်ပွဲတွေမှာစစ်ကောင်စီဘက်ကနေ့စဉ်လေကြောင်းအသုံးပြုလာတယ်လို့ထဝယ်ခိုင်ဒေသကာကွယ်ရဲဘော်သူကပြောပါရယ
်။မက်ချ်လာထဲမှာတို့ရေကျွန်တော်ကဒီနေ့စဉ်ပေါ့နော်။နေ့စဉ်မနေ့စောစောဆိုရင်ဟိုရိုင်းရင်ကရောက်နေပြီ။နေ့စဉ်ကတော့သူကရိုင်းရင်ကဘုံကျဲတာတိုက်ခတ်တိုက်ခိုက်တာတွေဖြစ်နေတယ်ဗျ။ကျွန်တော်တို့ပဲပါလိမ့်အဓိကတော့ဒီဘက်ခရင်တန်းနေရာမှာကျွန်တော်လေကြောင်းတိုက်ခိုက်မှုအဲ့လောက်မရှိဘူးကျွန်တော်တို့ဒီဘက်ခရင်တန်းမှာပဲဖြစ်နေတာခြေတော့ပဲဒီကဦးတည်နေတာအဓိကတော့လေရိုင်းရင်လာတယ်ပြီးရင်တန်းလေးရင်လာတယ်ဘေးဒီတက်ကနေပြီးတော့သူကတိုက်ရိုက်လာပြီးတော့လက်ကျဲတာတွေရှိတယ်ဒါပြီးတော့တိုက်ဖိတ်တာတွေရှိတယ်နော်ခြေတော့နေဦးပဲဒီကသူတို့ပြတ်ထားနေတာပေါ့အဲ့လိုပြောလို့တွေ့ရတယ်ဗျဟုတ်
အရှိတော်ဒေတာတိုက်ပွဲတွေကြောင့်ဆစ်ဆောင်နေရတဲ့ဒေတာကန်အရေးအတွက်က9000ဝန်းကျင်အထိရှိထားတယ်လို့ဒေါနာတနင်္လာရီအဖွဲ့ကစည်ရင်ပြုစုထားပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလ16ရက်နေ့မှာစတင်ခဲ့တဲ့အရှိတော်ဒေတာတိုက်ပွဲအခြေအနေဟာအခုအထိအပြန်အလှန်စည်ရေးသင်းမာနေလို့မြေပြင်မှာဆစ်ဆောင်နေရသူဦးရေဟာဒီထက်ပိုများနိုင်တယ်လို့လည်းဒေတာကန်တွေကပြောပါတယ်။လေကြောင်းတိုက်ခိုက်မှုကြောင့်အရက်သားပြည်သူတွေထွက်ပြေးသိမ်းရှောင်နေရပြီးထိခိုက်ဒဏ်ရာရတာနဲ့တိတ်ဆုံးသူတချို့လည်းရှိတယ်လို့ပြောပါတယ်။အရက်သားပြည်သူတွေအနေနဲ့လေချောင်းရံဘလို့ကာကွယ်ရမလဲဆိုတဲ့အသိပညာနဲ့ဘုံခိုချင်းတွေတူထားဖို့လိုတယ်လို့လည်းကာကွယ်ရေးရဲဘော်ကပြောပါတယ်
။ဒီ MI2 ဟောဘာရရင်လည်းသူတို့အပေါ်နေပြီးတော့ဘုံကြီးတွေပစ်ချလာတာ။ဟောရွာတွေထဲကြားတဲ့ဟာတွေကြားတဲ့မိနစ်တနည်းအောင်လို့ရှင်မလာမင်းဟောဖီဘာရင်မှာပါလာတဲ့ပြည်သူတွေလည်းဘုံကြီးကြားလာတော့ထိသွားတာရှိတယ်ပေါ့နော်။ထိပြီးတော့ဟောသက်ဆုံးသွားတယ်ထိတယ်ပေါ့။ရပါပြည်သူတွေကိုပြင်းမထားပြီးတိုက်နေတဲ့ပုံစံမျိုးကိုကျွန်တော်ပြောလို့ရတယ်ဗျ။အဲ့လိုမျိုးတွေဖြစ်နေတယ်ပေါ့နော်။အဲ့တော့တော့ဒီလူတွေအနေနဲ့လည်းသိပညာလိုအပ်တယ်ပေါ့နော်။ဒီရိုင်းရင်လာလို့ရှိရင်ဒီဘယ်လိုနေရမယ်ဘယ်လိုထိုင်ရမယ်ဆိုတဲ့ဟာလေးတွေလိုတယ်ပေါ့။နောက်တစ်ခုကဒီဘုံခုချင်းတွေလည်းဟိုတူဖို့လိုတယ်ပေါ့နော်။ဟုတ်
။တနင်္လာနေ့တိုင်းထဲမှာအခုလိုလေကြောင်းတိုက်ခိုက်ခံရပြီးအပြန်အလှန်စီးရေးသင်းမာရာတွေမဖြစ်ခင်ကတည်းကဒေသကာကွယ်ရေးအဖွဲ့တွေကဘုံခုချင်းတူထားကြဖို့ကိုတတိပေးထားတာရှိတယ်လို့ဒေသကွန်တွေကပြောပါတယ်။ဆစ်ဆောင်နေရသူတွေကိုလည်းလေကြောင်းရံကာကွယ်ရေးအသိပညာပေးအစီအစဉ်တွေကိုဆစ်ဆောင်ကူညီတဲ့အဖွဲ့တွေကဆောင်ရွက်နေတာတွေ့ရပါတယ်။ထဝယ်ခရိုင်ထဲမှာပဲဆစ်ဆောင်နေသူတို့ကစစ်ကောင်စီရဲ့လေရင်တွေပြန်ဝဲနေတာအခုရပိုင်းနဲ့တွေ့ရတယ်လို့ပြောပါတယ်။အခုမက်ချ်လာအစောပိုင်းကတည်းကမောင်မဲရှောင်ကျေးရွာအနီးဝန်းကျင်မှာတိုက်ပွဲပြင်းထန်ခဲ့ပြီးမက်ချ်လာ၄ရက်ပြီးခဲ့တဲ့တနင်္လာနေ့ကကျေးရွာရဲလက်နက်ကြီးကျလို့ရွာလုံးကျွတ်ထွက်ပြေးနေရတယ်လို့ဆစ်ဆောင်နေသူကပြောပါတယ်
။မောင်မဲရှောင်ကမောင်မဲရှောင်ကတော့တရားလုံးပြင်းနေရတယ်သူတို့ထွက်နေတယ်။သူတို့လာတယ်ကတော့မွန်လာမဲတစ်ခါလာတယ်ညနေပိုင်းတစ်ခါလာတယ်ဆစ်ကျန်တော့ဆစ်ကျေလို့ပြန်ပြန်လာတယ်သူတို့ခါတစ်ခါတည်းလဲလေးလက်ပိုင်းနဲ့တစ်ခါပြန်လာတယ်သူတို့ဒါကလည်းရှိတယ်၊ဒုက္ခလည်းရှိတ
ယ်။တနင်္လာနေ့တိုင်းမှာအရင်ကစစ်ကောင်စီဘက်ကရေချောင်းကိုအဓိကထားပြီးလှုပ်ရှားခဲ့တာလို့ပြောပါရယ်။အခုဖေဖော်ဝါရီလဒုတိယဘက်ကစပြီးစစ်ကောင်စီရင်နဲ့တိုက်ခိုက်ခံရတဲ့နောက်မှာတော့အရှိတော်ဒေသမှာတိုက်ပွဲတွေပြင်းထန်လာပြီးအခုအချိန်ထိလေချောင်းအသုံးပြုလာတယ်လို့ဒေသခံတွေနဲ့တော်လိုင်းအဖွဲ့တွေကပြောပါရယ်ခင်ဗျာ။